Welcome to the Voice of America in Burmese.
Torajin Bao Mingalan Yenige Ma Tanita Moban Pija Wai Lagna. Few American Diana Tomsakuna Kune Ebila Tonze Ye. Tanigun in Yenigan season ago, Masanojin Yeni Chonang Wani Kuna 90. American Pironzu, Washington DC Murani, Lanumita, Sachosaku, Nesang Aruani, Dayak, and Sani Wabi.
ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝင်တင်ဆက်မှာပါခင်ဗျာမင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါဂျာဒီယူရုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်နဲ့ပတ်သက်လို့လာမယ့်သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတည့်ရချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်တချိန်တည်းမှာပဲဂျာဒီယူရုဆိုင်ရာထောက်ခံမှုတွေရရှိအောင်လုပ်တဲ့အန
အပြီးရေးဆွဲနေပါတယ်ဘယ်လိုပြဿနာတွေနဲ့ရင်ဆိုင်နေရပါသလဲ
စီပင်သားရဲ့ဝန်ဆောင်မှုကိုပြည်သူလူထုကမရဘူးဘာဖြစ်လို့ဆိုတော့အိုးအိမ်ကလွဲတာကိုစီပင်ကလက်မခံတော့ဒီအိမ်ရတွေကိုအိုးအိမ်ကလည်းဂရုမစိုက်စီပင်ကလည်းလက်မကြည့်ရော
ကော်မတီဝင်တူပြောကြသွားတာပါဒီအကြောင်းနဲ့အတူတရုတ်နိုင်ငံမှာမွတ်စလင်လူနည်းစုပေါ်ကန့်သတ်မှုတွေအကြောင်းသတင်းနဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ကြာဆင်းလာနေတဲ့အခြေအနေဆတဲ့နိုင်ငံကသတင်းလွှာတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါဦးခင်ဗျာ
ရာသီဥတုပြောင်းလဲမှုဆန်ရကုလသမဂ္ဂသဘောတူစာချုပ်ဖြစ်တဲ့ပါရီသဘောတူညီချက်နဲ့ပတ်သက်ပြီးလာမယ့်သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတရက်ချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကတိပြုပြောဆိုပါတယ်သမ္မတတာဝန်ယူတဲ့ပထမရက်ပေါင်း100ပြည့်အထိမှတ်ဖြစ်နေမနေ့စနေနေ့ညနေခင်းမှာပင်ဆယ်ဗေးနီးယားပြည်နယ်ဟဲရစ်ဘတ်မှာပြုလုပ်တဲ့လူထုစည်းဝေးပွဲမှာအခုလိုပြောဆိုရာဖြစ်ပါတယ်လူတသားလောက်ဆန်တဲ့ခမကြီးမှာကျင့်ပါတဲ့သမရရဲ့လူထုစည်းရုံးပွဲမှာတော့ထောက်ခံသူတွေကအမေရိကန်ပြည်ထောင်စုရဲ့အတူကောက်စကလုံးဖြစ်တဲ့ USA လို့ဩဟစ်ပြီးဂုဏ်ပြုခဲ့ကြပါတယ်။သမရမင်းကွန်ပြောနေချိန်မှာပဲဆန္ဒပြသူတဦးကိုလည်းလူထုကြားကနေဆွဲထုတ်သွားပါတယ်။သူ့ကိုအပြင်ထုတ်လိုက်ပါလို့သမရကပြောဆိုခဲ့တယ်လို့လူထုကြီးကလည်းဩဘာပေးခဲ့ပါတယ်။မြို့တော်ဝါရှင်တန်မှာကျင့်ပါတဲ့အင်ပီရိုသတင်းထောင်များအသင်းရဲ့ညစာစာပွဲကိုမတက်ဖဲတစ်ချိန်တည်းမှာပဲလူထုစည်းရုံးပွဲကိုသမရကကျင့်ပါတာဖြစ်ပါတယ်။သမရရဲ့မင်းကွန်းကိုသတင်းချယူနေတဲ့မီဒီယာတွေနေရာယူထားတာဘက်ကိုညွှန်ပြပြီးဒီနောက်ကမီဒီယာတွေကိုချိလိုက်ပါတကယ်တမ်းသူတို့ကဒီမှာရှိနေရမှာလို့ပြောဆိုခဲ့တာပါသမရထရန့်ကရုပ်သံမီဒီယာနှစ်ခုကိုနာမည်တက်ပြီးအလင်းအညာသတင်းတွေလို့ဆွဆွဲပြောဆိုတဲ့အခါမှာလဲလူလူကြီးကလှောင်ပြောင်ခဲ့ကြပြီးသမရကိုဩဘာပေးခဲ့ပါတယ်သူ့ရဲ့ပထမရက်တရအပေါ်မီဒီယာတွေရဲ့ရေးသားဖော်ပြမှုတွေကအလွန်အင်မတန်ညံ့ဖြစ်နေလို့လဲသမရကပြောဆိုပါတယ်ပထမရက်ပေါင်းတရာအတွင်းဆောင်ရွက်ခဲ့တာတွေကိုသမရကပြောဆိုခဲ့ပြီးတိတ်ပြီးစိတ်လှုပ်ရှားပွေရနဲ့အလုတ်ဖြစ်ခဲ့တဲ့ကာလလို့လည်းပြောပါတယ်။ကြောင်မီသွေးတူဖော်ရေးလုတ်သားတွေအလုတ်ပြန်လုံနိုင်ပြီးတမ်မနီနဲ့အလူမီနီယံအလုတ်သမားတွေကိုအကာအကွယ်ပေးခဲ့ပြီးအလုတ်အကင်တွေဆုံးရှုံးစေတဲ့လုတ်ထုံးလုံနည်းတွေကိုလည်းပယ်ဖျက်ခဲ့တယ်လို့သမရကပြောဆိုသွားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကိုဒေသရင်းကမြောက်ကိုရီးယားချင်းချောက်မှုပါဝင်ကိစ္စရဲ့အတော်များများကိုဆွေးနွေးဖို့အတွက်ဝါရှင်တန်ဒီစီကိုလာရောက်လည်ပတ်ဖို့ဖိတ်ကြားလိုက်ပါတယ်။သမ္မတနှစ်ဦးစနေနေ့ကတယ်လီဖုန်းနဲ့စကားပြောခဲ့ပြီးတဲ့နောက်အင်ဗီရိုကထုတ်ပြန်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားရဲ့ချင်းချောက်မှုပါဝင်ဒေသရင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့အာဆီယံအဖွဲ့ရဲ့စိုးရိမ်မှုတွေကိုကောင်းဆောင်နှစ်ဦးယင်းဤပွလင်းစွာဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။မြောက်ကိုရီးယားကစနေနေ့စောပိုင်းတုန်းကပျုံယမ်းမြို့မြောက်ဘက်ကနေတာဝေးပစ်ပယ်ထိန်ဒုံးကြီးကိုစမ်းသပ်ပစ်လွတ်ခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားအစိုးရတွေကတော့ဒီစမ်းသပ်ပစ်လွတ်မှုဟာအောင်မြင်မှုအရင်းမရှိခဲ့ကြောင်းပြောကြားခဲ့ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းကလည်းဒီပေါ်မှာပြစ်တင်ရှုတ်ချခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာဟာအလွန်အမင်းစိတ်ပူစရာဖြစ်လာနေပြီးတော့အထူးကြံနေတဲ့နိုင်ငံနဲ့စစ်ဖြစ်ခြင်းအပြင်လူသားတွေရဲ့ကောင်းမွန်တဲ့အစိတ်ပိုင်းတွေကိုပျက်စီးဆုံးရှုံးစေမှာဖြစ်တယ်လို့ပုပ်ယဟန်မင်းကြီးဖရန်စစ်ကတော့သတိပေးလိုက်ပါတယ်။မြောက်ကိုရီးယားပြဿနာကိုကြားဝင်ဖြေရှင်းဖို့အတွက်နော်ဝေးနိုင်ငံကိုသူကအဆိုပြုပြီးတော့နော်ဝေးနိုင်ငံဟာကူညီဖို့အမြဲအစဉ်သင့်ရှိတယ်လို့သတင်းနောက်တွေကိုသူ့ရဲ့လေးမော်မှာပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲတပ်ဒုံးကြီးကာကွယ်ရေးစနစ်အတွက်ကုန်ကျစရိတ်ကိုတောင်ကိုရီးယားနိုင်ငံအနေနဲ့ပေးတင်တယ်လို့အမေရိကန်သမ္မတကပြီးခဲ့တဲ့သတင်းဘက်ကပြောကြားခဲ့မယ်လေ။အဲ့ဒီကုန်ကျစရိတ်ကိုအမေရိကန်ကပေးဖို့အတည်ပြုခဲ့တယ်လို့တောင်ကိုရီးယားကဒီကနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ။
အင်ပီရိုသတင်းထောင်များအသင်းရဲ့နှစ်ပတ်လည်ညစာစာပွဲကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာမနေ့စနေနေ့ညကကျင်းပခဲ့တာမှာတော့1980ဘီလွန်နဲ့နောက်ပိုင်းပထမဆုံးအကျင့်ဖြစ်တဲ့အမေရိကန်သမ္မတတက်ရောက်ဖို့ပြက်ကွက်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်က မီဒီယာတွေကိုအထင်သေးအမြင်သေးဝေဖန်ခဲ့ပြီးဒီနှစ်ညစာစားပွဲကိုမတက်တာဖြစ်ပါတယ်။အလင်းအညာတွေနဲ့မယိုးဖြောင်းတဲ့မီဒီယာတွေလူထုရဲ့ရန်သူလို့တောင်သမ္မတထရန့်ကပြောဆိုတာပါ။အင်ပီရိုသတင်းတော်များအသင်းရဲ့ဥက္ကဋ္ဌဂျက်မေဆင်ကတော့ဆွတ်ဆွဲချက်တွေကိုအခုလိုတုံ့ပြန်ပါတယ်
။ It is our job to report on facts and to hold leaders accountable. That is who we are. We are not.
ကောင်းဆောင်တဲ့တာဝန်ယူမှုတာဝန်ခံမှုရှိရေးကိုထိန်းကျောင်းနိုင်ဖို့နဲ့အမှန်တရားတွေကိုအစီရင်ခံဖို့ကကျွန်တော်တို့ရဲ့အလုပ်ဖြစ်ပါတယ်။ဒါပါပဲကျွန်တော်တို့ကလိင်ညာသတင်းတွေမဟုတ်ဘူး။ကျွန်တော်တို့ကကြဆုံးနေတဲ့သတင်းအဖွဲ့အစည်းတွေမဟုတ်ဘူး။ကျွန်တော်တို့ကအမေရိကန်ပြည်သူတွေရဲ့ရန်သူတွေမဟုတ်ဘူးလို့အင်ပီရိုသတင်းထောင်များအသင်းရဲ့ဥက္ကဋ္ဌကပြောဆိုခဲ့တာပါ။သမရရဲ့သတင်းထုတ်ပြန်ရေးအဖွဲ့နဲ့ရောတခြားသတင်းစာရှင်းလင်းပွဲတွေမှာရောအပြုသဘောဆောင်တဲ့ဆက်ဆံရေးမျိုးတည်ဆောက်နိုင်ဖို့သတင်းဌာနတွေအနေနဲ့ခက်ခက်ခဲခဲစူးစမ်းခဲ့ကြရတယ်လို့လည်းသူကဆက်ပြီးတော့ပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကသဘောပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူထောင်ပေါင်းများစွာဟာရာသီဥတုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ထောက်ခံမှုရရှိအောင်လှုပ်တဲ့အနေနဲ့မြို့တော်ဝါရှင်တန်ဒီစီနဲ့နိုင်ငံတော်ဝန်မြို့300လောက်မှာခြိတက်ဆန္ဒပြခဲ့ကြပါတယ်။ပြည်သူတွေရဲ့ရာသီဥတုဆိုင်ရာခြိတက်ပွဲကိုသမ္မတဒေါ်နယ်ထရမ့်အစိုးရတက်လာတာရက်တရာပြည့်တဲ့နေ့ကိုရည်ရွယ်ပြီးတော့လှုပ်ခဲ့တာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။လက်ရှိအမေရိကန်အစိုးရဟာသဘောပတ်ဝန်းကျင်ကိစ္စရပ်တွေနဲ့ပတ်သက်လာရင်စိုးရိမ်မှုမရှိဘူးလို့မြင်နေကြပြီးပေါ့ဒီပေါ်မှာပွဲစီစဉ်သူတွေကရှုတ်ချလိုက်ပါတယ်။ဒီကြီးတဲ့ဆန္ဒပြပွဲကိုစီစဉ်သူတွေကတတူတူပေါ်ရေးရေနံနဲ့ကြောင်မီးသွေးအသုံးပြုတဲ့ဓာအပိစက်ယုံတွေမှာဖန်လုံရင်တန်းငွေတွေထုတ်လွှင့်မှုနဲ့ပတ်သက်ပြီးတော့ကန့်သတ်မှုတွေရှော့ချရုပ်သိမ်းခဲ့တဲ့အပေါ်မှာသူတို့အနေနဲ့စန့်ကျင်ကန့်ကွက်တယ်လို့ပြောပါတယ်။ဆန္ဒပြတဲ့သူတွေဟာအမေရိကန်လွှတ်တော်ကနေသမ္မတအင်မီရိုအထိကြီးတဲ့ဆန္ဒပြခဲ့ကြပြီးတော့အင်မီရိုရှေ့မှာစုဝေးခဲ့ကြတာဖြစ်ပါတယ်။ဒါပြင်အမေရိကန်နောက်ဖက်ချန်စီတောမြို့ကနေအရှေ့ဘက်မှာရှိတဲ့ဘော့စတန်မြို့အထိနိုင်ငံတော်ဝန်မှရှိတဲ့မြို့ပေါင်း300လောက်မှလည်းလူထုစုဝေးမှုတွေပြုလုပ်ခဲ့ကြပါတယ်။ရာသီဥတုကိုလေ့လာနေကြတဲ့သိပ္ပံပညာရှင်တော်များများကတော့ကဘာကြီးဟာအရင်ကနဲ့မတူအောင်ပူနွေးလာနေပြီးတော့ဒီလိုဖြစ်လာတာဟာလူတွေကြောင့်အများစုဖြစ်တယ်လို့လည်းပြောပါရတယ်။ဒါပေမဲ့သမ္မတထရမ့်ကတော့ကဘာကြီးပူနွေးလာနေတယ်လို့ပြောနေတာကိုလက်မခံပဲပယ်ချထားပါတယ်ခင်ဗျာ။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအေမြန်မာပိုင်းစစ်စင်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ခမောက်ဖြူအဖွဲ့လို့တည်ကြတဲ့ Syria ကယ်ဆယ်ရေးအဖွဲ့ကအဖွဲ့ဝင်၈ဦးတို့မနေ့စနေနေ့ကလေဆောင်တိုက်ခိုက်မှုအတွင်းသေဆုံးခဲ့ပါတယ်။တဘုံတို့ထိမ့်ချုပ်ရာဟာမားပြည်နယ်တဲကသူတို့ရုံးအပေါ်ကိုလေဆောင်တိုက်ခိုက်မှုထိမှန်ခဲ့တာလို့အဖွဲ့နဲ့အတိုက်ခံတက်ကြွလှုပ်ရှားသူတို့ကပြောပါတယ်။ Kafa Zaita ကအဖွဲ့ရဲ့ရုံးကိုတိုက်ခိုက်မှုအတွင်းထိမှန်ခဲ့တာကြောင့်လုံအားဖြင့်၈ဦးသေဆုံးခဲ့တာမှာ၅ဦးရဲ့အလောင်းတွေကိုရှာဖွေတွေ့ရှိထားပြီးတခြားသူတွေကိုတော့ဆက်လက်ရှာဖွေနေဆဲဖြစ်တယ်လို့အဖွဲ့ကပြောပါတယ်။မနေ့စနေနေ့ကတိုက်ခိုက်မှုကဘသူလက်ချက်ဆိုတာတော့မသိရပါဘူး။ဒါပေမဲ့6နှစ်ကြာပြည်တွင်းစစ်အတွင်းဟာမားပြည်နယ်လိုသဘုံတွေထိမ့်ချုပ်ရာဒေသတွေကိုပြန်လည်သိမ်းပိုက်ရေးအတွက်ဒီသတင်းပတ်တွေအတွင်းမှာပဲရုရှားနဲ့အီရန်တို့ထောက်ပံ့ပေးထားတဲ့ Syria စစ်တပ်ကကြိုးပမ်းနေတာဖြစ်ပါတယ်
။အီရန်နိုင်ငံမြောက်ပိုင်းမိုဆိုးမြို့မှာစနေနေ့ကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတော့အမေရိကန်တပ်သားတစ်ယောက်သေဆုံးသွားတယ်လို့အမေရိကန်ပန်ဂွန်စစ်ဌာနချုပ်ရဲ့ကြေညာချက်မှာပြောလိုက်ပါတယ်။မော်ဆိုးမြို့အပြင်ဘက်မှာပောက်ကွဲမှုဖြစ်ပွားတာကနေရခဲ့တဲ့တန်ရာနဲ့တည်ဆုံသွားတာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာပြောထားပါတယ်။တည်ဆုံသွားတဲ့သူဘသူဆိုတာကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိဘဲတင့်တော်တဲ့အချိန်မှာထုတ်ပြန်သွားမှာဖြစ်တယ်လို့ဒေသတွင်းစီးရေးလှုပ်ရှားမှုတွေကိုကြီးကြပ်ကူကဲအမေရိကန်ဘိုးကူကဲစစ်ဌာနချုပ်ကပြောပါတယ်။အမေရိကန်တပ်ဖွဲ့တွေဟာမော်ဆိုးမြို့ကို ISD လက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့အတွက်ပြီးခဲ့တဲ့2016အောက်တိုဘာလကစပြီးထိုးစစ်တွေဆင်နေတာဖြစ်ပါတယ်။မော်ဆိုးမြို့အပါဝင်အီရန်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းနေရာအတော်များများကို ISD သွေးကြော်တွေက2014နွေရာသီကလေးကတည်ယူခဲ့တာပါမော်ဆိုးမြို့မှာသတင်းပတ်နဲ့ချီတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြို့ရဲ့အနောက်ဘက်ခြမ်းကလူနေအထူးထပ်ဆုံးနေရာကနေ ISD ကိုတိုက်ထုတ်နိုင်ခဲ့တယ်လို့အီရတ်တပ်ဖွဲ့ရဲ့အကြီးတန်းတမ်မူကြီးကအခုသတင်းမှအစောပိုင်းမှာပြောကြားခဲ့ပါတယ်မော်ဆိုးမြို့အရှေ့ဘက်ခြမ်းကိုတော့ပြီးခဲ့တဲ့ဇန်နဝါရီလကစပြီးတော့ ISD လက်ထက်ကနေတည်နိုင်ခဲ့တာပါအခုလိုအမေရိကန်တပ်ဖွဲ့ဝင်တဦးသေဆုံးသွားတာဟာမော်ဆိုးမြို့ကိုပြန်လည်တည်ယူဖို့လှုပ်ချိန်ကစပြီးတော့အမေရိကန်တပ်ဖွဲ့တွေကဒုတိယမြောက်သေဆုံးသူလည်းဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံဟဲလ်မန်ပြည်နယ်တောင်ပိုင်းမှာအမေရိကန်မရိန်းတပ်ဖွဲ့ကပြန်ပြီးတော့တတ်ချပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတပ်ဖွဲ့ရဲ့အာဖဂန်နစ္စတန်နိုင်ငံတွင်၃နှစ်တာတာဝန်ပြီးဆုံးချိန်မှာပဲမတိမငြိမ်ဖြစ်နေတဲ့ဘိန်းဆိုင်ပြိုရာဟဲလ်မန်ပြည်နယ်ကိုအမေရိကန်မရိန်းတပ်တွေကတာဝန်လွှဲပြောင်းယူတာဖြစ်ပါတယ်။ဟဲလ်မန်ကုကဲရေးဌာနကိုလွှဲပြောင်းပေးတဲ့အခမ်းအနားကိုမနေ့စနေနေ့ကချင်းပါရာမှာတော့အမေရိကန်မရိန်းတပ်ဖွဲ့ရောနေတိုးတပ်ဖွဲ့ပါတက်ရောက်ခဲ့ပါတယ်။အမေရိကန်တပ်ဖွဲ့တွေဘက်ကတော့တိုက်ခိုက်ရေးအစားတာလီဘန်တို့ကိုရှင်းလင်းနေတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးတာအကြံဉာဏ်ပေးတာနဲ့အထောက်အကူပေးတာတွေကိုပဲလှုပ်ဆောင်မှာဖြစ်ပါတယ်။ပွင့်လင်းရာသီထိုးစစ်တွေစတင်ပြီလို့တာလီဘန်တို့ကြေညာပြီးနောက်တနေ့မှာပဲအမေရိကန်မရိန်းတပ်တွေဟဲလ်မန်ပြည်နယ်မှာတက်ချလာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံကသတ်ဒုံးကြီးကာကွယ်ရေးစနစ်ထားရှိတဲ့စခန်းကိုအမေရိကန်စစ်တပ်ရဲ့စီဖြည့်တဲ့ကားနဲ့ဆင်းဝင်ပို့လုပ်နေတဲ့အချိန်မှာတောင်ကိုရီးယားနိုင်ငံဆိုဂျူးမြို့ဒေသခံတွေနဲ့ရဲတပ်ဖွဲ့တွေဒီကနေ့တနင်္ဂနွေနေ့မှာထိတ်တိုက်တွေ့ခဲ့ကြပါတယ်။အဲ့ဒီစခန်းတစ်ဝိုက်မှာရဲတပ်ဖွဲ့ဝင်အင်အား100လောက်တောင်ချထားပြီးတော့ဆန္ဒပြတဲ့လူ300လောက်က၂ရောက်တန်းရရသွားတယ်လို့တောင်ကိုရီးယားရဲတပ်ဖွဲ့ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအရာရှိအိရှာမိုက်မာစတာဟာတောင်ကိုရီးယားမျိုးသားလုံခြုံရေးအရာရှိကင်ကွန်ဂျင်နဲ့ဒီကနေ့တနင်္ဂနွေနေ့မှာတယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့သတ်ဒုံးကြီးကာကွယ်စနစ်နဲ့ပတ်သက်တဲ့အသုံးစရိတ်တွေကိုနိုင်ငံခြားအရင်ကသဘောတူထားတဲ့အတိုင်းလှုပ်ဆောင်သွားမယ်ဆိုတာကိုလည်းထပ်လောင်းအတူပြုခဲ့ကြောင်းတောင်ကိုရီးယားသမ္မတရုံးကပြောပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကတော့ဒီသတ်ဒုံးကြီးကာကွယ်စနစ်နဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံအနေနဲ့ပေးတဲ့ကြောင်းအမေရိကန်သမ္မတထရမ့်ကရိုက်တာသတင်းဌာနနဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်။ဒါပေမဲ့တောင်ကိုရီးယားအနာပိုင်တွေကတော့နိုင်ငံသဘောတူညီချက်အရာဒီအတွက်ကုန်ကြစရိတ်ကိုအမေရိကန်ဆိုတာဘက်ကပြစ်ခတ်မှာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ
Direct from Washington The Voice of America VOA
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါ VOA ရနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA ရဲ့ internet ဆိုင်မှာ burmese.voanews.com ကနေတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုစာပြီးတင်ဆက်ပေးပါမယ်တရုတ်အစိုးရကနိုင်ငံရဲ့အနောက်ဆုံးပိုင်းနဲ့မွတ်စလင်အများစုနေထိုင်ရာရှင်ကျန်းဒေသကခလီတွေကိုနာမည်ပေးတာတွေပေါ်ကန့်သက်ချက်အစ်ထုတ်ပြန်လိုက်ပါတယ်ဝီဂါလူနည်းစုမိဘတွေအနေနဲ့သူတို့မွေးလာတဲ့ခလီတွေကိုမိုဟာမက်ဒါမှမဟုတ်သိပ်ပြီးဘာသာရေးဆန်တဲ့မွတ်စလင်နာမည်ပေးတာတွေမလုပ်ဖို့တားမြစ်လိုက်တာပါရှင်ကျန်းဒေသတွင်ဘာသာရေးအစွန်းရောက်မှုပြန့်နှံ့လာမဲ့အရေးကိုကာကွယ်ဖို့လုပ်တာလို့အာဏာပိုင်တွေဘက်ကပြောပါတယ် VOA သတင်းတော် Joyce Huan ရဲ့သတင်းလွှာကိုတော့မတ်တင်ကြီးထိုက်တင်ပြမှာဖြစ်ပါတယ်
တမ်းမြစ်ထားတဲ့ဘာသာရေးဆိုင်ရာနာမည်တချို့ကိုတရုတ်ဒေသန္တရအစိုးရတွေကမကြသေးခင်ကပဲထုတ်ပြန်ပါတယ်။ Jihad, Medina, နောက် Islam ဘာသာရေးရဲ့အမှတ်အသားလာချမ်းတဲ့ခြေကိုရည်ညွှန်းတဲ့ Utuze ဆိုတဲ့နာမည်တွေလည်းတမ်းမြစ်ထားတဲ့ထဲမှာပါပါတယ်။ပြည်ပအခြေဆိုင်လူနည်းစုဝီဂါတက်ကြွလှုပ်ရှားသူတွေစုစည်းပြီး VOA ကိုပို့ပေးတဲ့စာရင်းအရတော့နာမည်30လောက်ကိုတမ်းမြစ်ထားတာပါ။သမချက်တွေကိုဖောက်ဖျက်ရင်တော့တရုတ်နိုင်ငံသားတွေကိုပေးအပ်နေတဲ့လူမှုဝန်ထမ်းခန်းစားခွင့်နေကျန်းမာရေးစောင့်ရှောက်မှုနဲ့ပညာရေးရပိုင်ခွင့်နေညှင်းပယ်ခံရမယ်လို့လဲအွန်လိုင်းပေါ်မှာပြန့်နှံ့နေတဲ့ဥပဒေသစ်ရဲ့စီမင်းစည်းကမ်းတွေမှာဖော်ပြချပါတယ်အခုနောက်ဆုံးတမ်းမြစ်ချက်အပေါ်ဝီဂါတွေမကြေမနက်မှုတွေလည်းတိုးလာနေပါတယ်ဩစတြေးလျအမျိုးသားတက္ကသိုလ်အမျိုးသားလုံခြုံရေးကောလိပ်ကလက်ထောက်ပါမောက်ခမိုက်ကယ်ကလပ်ကတော့ VOA ကိုအီးမေးလ်ကနေတဆင့်ပြောဆိုခဲ့တာမှာမွတ်စလင်ဝီဂါတွေအပေါ်စောင့်ကြည့်မှုတွေကိုတိုးပြီးလှုပ်လာတာလို့ပြောဆိုပါတယ်။ဒါအပြင်တရုတ်အစိုးရကလူနည်းစုမွတ်စလင်တွေရဲ့အမှတ်လက္ခဏာတွေအပေါ်မှာဖိအားပေးလာတာလို့လည်းသူကပြောပါတယ်။အစ္စလမ်ဘာသာရေးအကျင့်အကြံတွေလိုဝီဂါတွေရဲ့လူမျိုးစုလက္ခဏာတွေအခိုင်အမာဖြစ်အောင်စောင့်ရမှုတွေကတရုတ်နိုင်ငံရဲ့စံတွေကနေသွေးဖယ်သွားမဲ့အလားအလာရှိပြီးနိုင်ငံရဲ့လုံခြုံရေးအတွက်ချင်းချောက်မှုအဖြစ်ရှုမြင်စောင့်ရတာလို့လည်းလက်ထောက်ပါမောက်ခမိုက်ကယ်ကလပ်ကပြောပါတယ်။တိုင်းပြည်က National Chan Chi တက္ကသိုလ်ရဲ့မျိုးနွယ်စုဆိုင်ရာလေ့လာရေးဌာနလက်ထောက်ပါမောက်ခ Chan Chun Fu ကတော့အခုလိုပြောပါတယ
်။我们一直有投诉，直接的投诉也有间接的投诉，但是这个现象呢，主要
新疆嘛，你那边呢，维吾尔人数的多，穷人那里对流来对吧嘞？对了，新疆啊，流的，前排外来说，打开你家族的，他们没嘞，维吾尔人家买买的，把他一个哥哥用起族的，啥人有，伢子有没嘛，别搞嘛嘞。
တရုတ်အစိုးရဘက်ကအစ္စလာမ်ရဲ့အစွန်းရောက်မှုကိုခြေမှုန်းပြီးရှင်ကျန်းဒေသကိုအသွင်ပြောင်းပစ်ဖို့နှစ်နဲ့ချီဖိအားပေးဆောင်ရွက်မှုတွေကြောင့်ဝီဂါရီအပေါ်လူမှုရေးအမဲဆက်ဖြစ်စေပြီးသူတို့အပေါ်နားလည်မှုလွဲမှားတာတွေ၊ကွဲပြားတာတွေပိုများလာတယ်လို့လည်းလက်ထောက်ပါမောက်ခချန်ချွန်ဖူးကပြောပါတယ်
။我担忧呢这种状况继续下去呢 可能会引发人们在无法承受的前提下呢采取。
第六这些乱麻的上海这个年年做朋友他们问了第二位也没有说下的比马爷一门节目嘛表面就得要死完了。
အစ္စလာမ်ရဲ့အစွန်းရောက်မှုကိုချေမှုန်းနေဆိုတဲ့ခေါင်းစဉ်အောက်မှာလူနည်းစုဝီဂါတွေရဲ့ရိုးရာအစဉ်အလာတွေယဉ်ကျေးမှုဒလစ်ထုံးစံတွေနဲ့ကိုးကွယ်ယုံကြည်မှုတွေကိုတရုတ်အာဏာပိုင်တွေဖိနှိပ်နေတာတွေရပ်ဖို့အခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်တရုတ်အစိုးရဘက်ကတော့နှိပ်စက်မှုမရှိဘူးလို့အခိုင်အမာညှင်းဆိုပြီးဝီဂါတွေရဲ့တရားဝင်မှုယဉ်ကျေးမှုနဲ့ကိုးကွယ်ယုံကြည်မှုတွေကိုအပြည့်အဝကာကွယ်ပေးထားတယ်လို့လည်းပြောဆိုကြပါတယ်ရှင်
မတ်တင်ကြီးတိုင်းတင်ပြခဲ့တာပါအခုတော့သတင်းလွတ်လပ်ခွင့်ကိုကြည့်အောင်ပါကမ္ဘာတလွန်းသတင်းလွတ်လပ်ခွင့်အခြေအနေဟာမကြုံစဘူးအနေဆုံးအဆင့်ကိုရောက်နေတယ်လို့မီဒီယာလွတ်လပ်ခွင့်စောင့်ကြည့်တဲ့အဖွဲ့နှစ်ခုကသတိပေးလိုက်ပါတယ်ဒီမိုကရေစီထွန်းကားတဲ့အတိုင်းပြည်တွေမှာပြီးခဲ့တဲ့နှစ်အတွင်းမီဒီယာလွတ်လပ်ခွင့်ဘလောက်အထိကြာဆင်းသွားသလဲဆိုတဲ့အကြောင်း VOA သတင်းတော်ဘေကောကိုပေးပို့တဲ့သတင်းလွှာကိုတော့ရှားဖောင်ကတင်ပြมาဖြစ်ပါတယ်
မီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအဆိုးဆုံးချိုးဖောက်နေတဲ့နိုင်ငံတွေကဘယ်နိုင်ငံတွေလဲဆိုတော့အာနာရှင်ဆန်တဲ့ခေါင်းဆောင်လို့အမြဲတမ်းယူဆရတဲ့ကင်ဂျွန်အန်ဦးဆောင်တဲ့မြောက်ကိုရီးယားနိုင်ငံပြီးတော့ပြည်တွင်းစစ်ဖြစ်ပွားနေတာ6နှစ်နီးပါးရှိလာပြီဖြစ်တဲ့ဆီးရီးယားနိုင်ငံနဲ့ပြည်တွင်းမီဒီယာတွေအားလုံးကိုထိန်းချုပ်ထားတဲ့ကွန်မြူနစ်ပါတီဦးဆောင်တဲ့တရုတ်နိုင်ငံတို့ဖြစ်ပါတယ်။ဒါပေမဲ့လည်းဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာဘာတွေပြောင်းလဲလာနေသလဲ။အမေရိကန်နိုင်ငံလိုနိုင်ငံမျိုးမာတော်မှသတင်းလွတ်လပ်ခွင့်ကျဆင်းလာနေတာကိုတွေ့နေရတယ်လို့ကမ္ဘာတဝန်းလွတ်လပ်မှုနဲ့ဒီမိုကရေစီကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့အမေရိကန်ခြေဆိုင် Freedom House အဖွဲ့က Jennifer Dunham ကပြောပါရယ
်။ One of the biggest trends we saw
ကျမတို့တွေ့ရတဲ့အကြီးအမားဆုံးဖြစ်စဉ်တစ်ရပ်ကတော့ဒီမိုကရေစီကျဆင်းလာခြင်းပဲဖြစ်ပါရယ်။ဒါဟာကျမတို့တွေ့ရတဲ့စိုးရိမ်စရာအကောင်းဆုံးဖြစ်စဉ်တွေထက်ကတစ်ခုပါ။
အထူးသဖြင့်ကတော့အမေရိကန်ပြည်ထောင်စုသမ္မတဒေါ်နယ်ထရမ့်မီဒီယာတွေနဲ့တတိပုဂ္ဂလသတင်းတော်တွေအပေါ်ဝေဖန်တိုက်ခိုက်နေခြင်းဖြစ်ပါတယ်။အဲ့ဒီလိုစိုးရိမ်မှုတွေရှိနေပေမဲ့လည်းအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကတော့အခိုင်အမာရှိနေဆဲဖြစ်တယ်လို့ Freedom House အဖွဲ့ကပြောပါတယ်
။ Right now we're very concerned.
ခုချိန်ခါမှာအမေရိကန်ပြည်ထောင်စုအတွက်ကျမတို့သိက္ခာစိုးရိမ်နေရပေမဲ့တိတိတသားကြာဆင်းသွားတဲ့ပုံစံမျိုးတော့ကျမတို့မတွေ့ရသေးပါဘူး။
ထရမ့်ရဲ့မီဒီယာပေါ်ထိုးနှက်တိုက်ခိုက်မှုတွေလို့တခြားအာဏာရှင်ဆန်တဲ့ခေါင်းဆောင်တွေကအလားတူပြုမှုလှုပ်ဆောင်လာမှာကိုအကြီးအမားဆုံးစိုးရိမ်စရာတစ်ခုလို့နေစည်းမချားသတင်းတောက်များအဖွဲ့ကသတိပေးပြောဆိုနေတာပ
ါ Hate speech contributed to
democracy ထုံးကားပေးတာတိုင်းပြည်တွေပါဝင်ဒီလိုအမုန်းပွားစေတဲ့ဇာတ်ရည်ပြောဆိုနေတာတွေဟာကမ္ဘာတဝန်းမကြုံစဘူးတဲ့မီဒီယာတွေပေါ်ထိုးနှက်တိုက်ခိုက်မှုတစ်ခုဖြစ်ပါတယ်
နေစည်းမချသတင်းတောက်များအဖွဲ့ရဲ့ယခုနှစ်ထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်အဆင့်သတ်မှတ်ချက်အညွှန်းထဲမှာတော့အမေရိကန်ပြည်ထောင်စုရဲ့သတင်းလွတ်လပ်ခွင့်အဆင့်နှစ်ဆင့်ကျဆင်းသွားပါတယ်ရှင်
။ရှားဖောင်ပြောပြသွားတာပါ။နိုင်ငံတကာသတင်းလွှာတွေအပြီးမြန်မာသတင်းတွေပဲအလှည့်ပေးကြပါတယ်။မြို့တော်စီပင်တာယာရေးဥပဒေကိုပြည်တွင်းပြည်ပကအတက်ပညာရှင်တွေပါဝင်ပြီး2019ဒီနှစ်အတွင်းမှာအပိသက်ရေးဆွဲနိုင်ဖို့ပြင်ဆင်နေကြောင်းဒီဥပဒေရေးဆွဲနေတဲ့ကော်မတီကပြောပါတယ်။မြင်းမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူက VOA အတွက်သတင်းလွှာပေးပို့ထားပါတယ
်။ရန်ကုန်မြို့တော်အတွက်စီမင်းသားရေးဥပဒေအစ်ကုံ2019နဲ့မှာပြီးသက်ရေးဆွဲသွားမှာဖြစ်တယ်လို့အဲ့ဒီဥပဒေပြင်ဆင်ရေးအတွက်ဖွဲ့စည်းထားတဲ့ကော်မတီကပြောဆိုထားပါတယ်။အဲ့ဒီဥပဒေကိုပြင်ဆင်ရေးဆွဲတဲ့အခါပြင်ပကပညာရှင်တွေလည်းပါဝင်မှာဖြစ်ပြီးနိုင်ငံခြားကပညာရှင်တွေလည်းပါဝင်မှာဖြစ်ပါတယ်။ဥပဒေပြင်ဆင်ရေးအတွက်ဖွဲ့စည်းထားတဲ့ကော်မတီရဲ့အတွေ့အကြုံဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကတော့အခုရှိနေတဲ့ဥပဒေတွေမှာအားနည်းချက်ရှိနေတာကြောင့်လက်ရှိဒုက္ခရောက်နေတာကပြည်သူတွေဖြစ်နေတယ်လို့အခုလို့ပြောပါရယ
်အခုမြို့တစ်တွေကျွန်တော်တိဆောက်တယ်ကျွန်တော်လိုင်းသားရပဲဆိုပါဆိုအိုးအိမ်ကတိဆောက်တော့တယ်အိမ်ရတာတွေကိုစီပင်ကိုလွှဲပြောင်းတဲ့အခါမှာစီပင်ကသူ့ရဲ့သတ်မှတ်ချက်နဲ့အညီလွှဲပြောင်းလက်ခံရတဲ့အပိုင်းတွေရှိတယ်ဆိုဒီသတ်မှတ်ချက်ကိုလေအိုးအိမ်ကပြန်ပြီးတော့ဆောင်ရွက်နိုင်ဆိုမရှိတော့ဘူးအခုဌာနဆိုင်ရာချင်းချင်းလုံငန်းသဘောတဘာဝါရလွေးပြောင်းမှုမှာအခက်ခဲတယ်ရှိတယ်ခက်ခဲရှိတော့ဒီလွေးပြောင်းမှုကြာလာတာနဲ့အမျှစီပင်သားရဲ့ဝန်ဆောင်မှုကိုပြည်သူလူထုကမရဘူးဘာဖြစ်လို့ဆိုအိုးအိမ်ကလွဲတာကိုစီပင်ကလက်မခံတော့ဒီအိမ်ယာတွေကိုအိုးအိမ်ကလည်းဂရုမစိုက်စီပင်ကလည်းလက်မကြည့်ရောတဖြည်းဖြည်းဒီအိမ်ယာတွေကပျက်စီးယိုယွင်းလာတယ်နောက်တခါအမိုက်နဲ့ပတ်သက်တဲ့အခက်ခဲတွေရှိလာတယ်မိန်လာနဲ့ပတ်သက်တဲ့အခက်ခဲတွေရှိလာတယ်ရေဆိုထုတ်တဲ့စနစ်တွေနောက်တခါရေရရှိရဲ့စနစ်တွေကအစခက်ခဲရှိလာတော့ဒီဌာနဆိုင်ရာဖြစ်တဲ့အိုးအိမ်နဲ့စီပင်ကြားကလွေးပြောင်းမှုအခက်ခဲကြောင်ခံရတာပြည်သူဖြစ်နေတယ
်1920နဲ့2023စီပင်သားရေးဥပဒေတွေမှာတော့အားနဲ့ချက်အားတာချက်တွေရှိပေမဲ့မဖြစ်မနေပြင်ရမှာဖြစ်တယ်လို့လည်းအဝင်းမောင်ကအခုလိုပြောပါသေးတယ
်ဒီ စီးပွားရေးလုပ်ငန်းစဉ်တွေမှာအားနည်းချက်အားသာချက်တွေကိုပြန်လည်သုံးသပ်တဲ့အခါကျတော့တချို့ကိစ္စတွေကတော့အားသာချက်တွေရှိတယ်လို့အားနည်းချက်တွေလည်းအများကြီးရှိတယ်။အားနည်းချက်ဘယ်လိုရှိသလဲဆိုတော့တချို့ပြည့်မှုနဲ့ပြည့်တဲ့ပုံမှန်တွေရှိတယ်။နောက်တစ်ခါခေတ်ကာလနဲ့လျော်မညီတဲ့ဒီနှုံးထားတွေရှိတယ်။နောက်တစ်ခါကျွန်တော်တို့ဆောင်ရွက်တဲ့အခါမှာပြည်သူလူထုကဒီလိုက်နာဖို့အားနည်းတဲ့အချို့ကိစ္စတွေရှိတယ်ဒီအခန့်နဲ့ပုံမှားတွေမှာဆိုဒါတွေကိုကျွန်တော်တို့အဓိကပြင်ရမယ်ဆိုတဲ့အပိုင်းလေးတွေကျွန်တော်တို့တွေ့ရတဲ့အခါကျတော့ဒီဥပဒေကိုမဖြစ်မနေပြင်ဖို့လိုအပ်နေပါတယ်ဆိုတော့ပြင်ဖို့ကြံ့ကြာနေတဲ့အပိုင်းကတော့ပုံမှန်လည်းပြောလွတ်တော်အပိုင်းမဟုတ်ဘူးအစိုးရအပိုင်းသာဖြစ်တယ
်မြို့ပြစီမင်းသားရေးမှာလူငယ်ရေးပါဝင်ခွင့်ရရှိရေးအတွက်လှုပ်ဆောင်နေတဲ့ You Network ကကိုစိလင်းမုံကတော့စီးပွားရေးလုပ်ငန်းရှင်တွေဟာဥပဒေအတိုင်းလှုပ်ဆောင်နေတာဖြစ်ပြီးဥပဒေအားနဲ့ချက်တွေကိုအတုံးချနေတာဖြစ်တာကြောင့်အခုလိုမဖြစ်အောင်သင်ကန်းစာယူပြီးကျင့်စဉ်တင့်တယ်လို့လည်းအကြံပြုထားပါဗျ
။အဓိကပြင်ကျွန်တော်တို့ပထမဆုံးအချက်ကကျွန်တော်တို့ဟိုဒန်ဂျင်းနဲ့ပါရယ်ဒန်ဂျင်းနဲ့ပါရယ်လို့ပဲပြောရမလား။ဒန်ဂျင်းနဲ့ပါရယ်လို့ပဲပြောရမလားမသိဘူးနော်။ဥပမာပြောဒီစီးပွားရေးလုပ်ငန်းရှင်တွေကြောင့်တို့ဟိုတရက်ကိုထံငွေ1000လောက်ဆိုတာတို့တို့ပြောပါလောက်တဲ့ကိစ္စရမျိုးတွေမဟုတ်ဘူး။မဟုတ်တဲ့အခါကျတော့တို့ကအာတို့ကဒန်ဂျင်းပေးရလို့ရတာမဟုတ်ဘူး။1000တနည်း1000ပေးပြီးစောင့်နေရောဒါဒါဥပဒေရဲ့ဥပဒေဖြစ်ဖြစ်သွားရဲ့ဘောတော့ဥပဒေအကြဆုံးသွားရဲ့ဆိုတော့ဘောတခုမှပါရဲ့ဘာဖြစ်လို့ဆိုတော့တို့ကဒီဥပဒေကိုတို့ကလိုက်နာကြမလို့တော့တရက်တောင်းပေးလိုက်ရင်ဒါအကြီးကကြော်ဖြတ်သွားရဲ့ဘောအဲ့လိုမျိုးပိုင်းဒီမှာဆိုတော့ဒါဥပဒေရဲ့ထိရောက်မှုကအရန်ဟိုအာနေသေးရဲ့အချက်တွေမှာကျွန်တော်တို့တွေ့ရှိရတာမျိုးတွေရှိရဲ့စီဝနာယူပြီး2013ကိစ္စမှာလည်းချုံရင်ချက်တွေအများကြီးရှိရဲ့ဘောနော်ချုံရင်ချက်တွေအများကြီးရှိဆိုတော့ကျွန်တော်တို့စီဝနာအဲ့ဒီဥပဒေကလည်းပြင်ဆင်ရမယ့်အပိုင်းမှာကျေးဇူးအမြဲပိုင်းမှာရှိတယ်အခုလက်ရှိတော့ဟို1922စီမံတရားရေးဥပဒေပေါ်အခြေခံပြီးပြန်ပြီးတော့ပြင်ဆင်မှုတွေပြုလုပ်သွားမယ်ဆိုတဲ့တင်းတော့ကြားနေတယ်ဒါပေမဲ့အခုနောက်ကပြောသလိုပဲကျွန်တော်တရက်ကိုတန်ကြီးတက်တောင်းပေးပြီးတော့ဟိုဆက်ပြီးတိုက်ဆောင်နေတဲ့ကိစ္စမျိုးပေါ့နော်ဥပဒေက fail ဖြစ်သွားတဲ့ကိစ္စရမျိုးကိုတော့ကိစ္စရဲ့ဥပဒေက fail ဖြစ်သွားတဲ့ကိစ္စရမျိုးတော့ဒါသင်ခန်းစာယူပြီးတော့မဖြစ်အောင်လို့ခေယူပြုပြီးတော့ရေးဆွဲတင်ပါတယ်လို့
အဲ့လိုစီမံတရားရေးဥပဒေကိုပြန်လည်ရေးဆွဲဖို့အစီအစဉ်ဟာနိုင်ငံတော်ရဲ့အတိုင်းအမြင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်စင်ကာပူနိုင်ငံကိုသွားတဲ့ခီးစဉ်ကနေပြန်လာတဲ့အချိန်ပေါ်ပေါက်လာတဲ့ညွှန်ကြားချက်လေးဖြစ်ပါတယ်။အခုချိန်မှာတော့စီမင်တာရေးဥပဒေနှစ်ခုဟာခက်နဲ့လျော်ကြည်မှုမရှိတာအားနည်းချက်တွေရှိနေတာကြောင့်အမြန်ဆုံးပြင်ဆင်ဖို့လိုအပ်နေတယ်လို့ပြည်သူတွေကျွမ်းကျင်ပညာရှင်တွေကပြောဆိုနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြိုပါမြန်မာကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်
။ကိုကောင်းမြတ်ဖြိုဖြစ်ပါတယ်။ခုတခါတော့ကျန်းမာရေးသတင်းတစ်ပုဒ်နားဆင်ရပါမယ်။ကင်ဆာယောဂအတိုင်းဟာယောဂနုသေးတဲ့အချိန်ယောဂအဆင့်နေသေးချိန်မှာစောစီးစွာကုသမှုခံယူနိုင်မယ်ဆိုရင်ကုသလို့ရတဲ့ယောဂဖြစ်ပါတယ်။ဒါကြောင့်ကင်ဆာယောဂကိုစောစီးစွာဖော်ထုတ်ကုသနိုင်ဖို့လိုအပ်ကြောင်းဒေါက်တာတန့်စောကမေးမြန်းတင်ပြထားပါတယ
်။ကင်ဆာယောဂလို့ပြောလိုက်ရင်ပျောက်အောင်ကုလို့မရတဲ့ယောဂလို့လူများစုကနားလည်ထားကြပါတယ်။ယောဂဖော်ထုတ်တဲ့ဤပညာနဲ့ကုသမှုနည်းလမ်းတွေတိုးတက်ပြောင်းလဲလာတာနဲ့မျှကင်ဆာယောဂအချို့ဟာပျောက်ကင်းအောင်ကုသနိုင်တဲ့ယောဂတွေဖြစ်လာပါတယ်။ကင်ဆာမဟုတ်တဲ့ယောဂတွေလိုပဲယောဂအဆင့်မြင့်ပြီးနောက်ဆက်တွဲဆိုးကျိုးတွေဖြစ်နေပြီဆိုရင်ပျောက်ကင်းအောင်ကုသဖို့မဖြစ်နိုင်ပေမဲ့ယောဂအဆင့်နှုတ်စဉ်မှာကုသမှုခံယူနိုင်ခဲ့မယ်ဆိုရင်တော့တချို့ကင်ဆာယောဂတွေဟာပျောက်ကင်းအောင်ကုသနိုင်တယ်လို့ကင်ဆာယောဂအထုကုဆရာဝန်ကြီးတွေကပြောပါတယ်
။အဲ့ဒီအကျိုးအဆင့်မှာတင်းနှစ်သုံးရှိတယ်။အကျိုးအဆင့်တင်းနှစ်သုံးတွေ့ရင်လည်းအဲ့ဒီအချိန်မှာကုလို့ရတယ်။သိန်ကောင်းကင်ဆာစပြီးဖြစ်ခါစားမှတွေ့ရင်လည်းကုလို့ရတယ်။အဲ့တော့အဓိကတော့စနစ်တကျနဲ့သိပ္ပံနည်းကြိုက်ကြစေကုသနိုင်မဲ့နီးလန်းတွေကိုရှာဖွေဖော်ထုတ်ပြီးတော့အမျိုးသမီးတွေကကုသဖို့ဖြစ်ပါတယ်
။ကင်ဆာဆိုတာက၃မျိုးခွဲခြားလို့ရပါတယ်။ပထမအဦးဆုံးကတော့၃ပုံတစ်ပုံစီကုလို့ပျောက်တော့ယောဂ။၃ပုံတစ်ပုံစီကုလို့မပျောက်တော့ယောဂ။ကြံတဲ့၃ပုံတစ်ပုံစီကုသလို့မရပါဘူးမဲ့သက်တာပေါ့နော်။ကုသလို့ရပါတယ်။အဲ့ထဲမှာရင်သားကင်ဆာဘယ်ထဲမှာပါလဲဆိုတော့ကုသလို့ပျောက်ကင်းတဲ့ယောဂထဲမှာပါပါတယ
်။စူးစောသိရင်တော်တော်များများကိုယ်ဆိုင်ရပိုင်းတော့လောက်အထီတောင်းပါပဲ။ကုသရင်ခွဆိတ်လိုက်မယ်။ခွဆိတ်ပြီးရင်အတောင်းဒီပေါ်လာလို့ရှင်ပြတယ်။နောက်ပြီးတော့ကန်ဆာဆေးသွင်းမယ်။ဟော်မုန်းတွေကိုလည်းဆစ်လို့ရတယ်။ဟော်မုန်းဆေးကျွတ်လို့ရတယ်။ခုနောက်ပိုင်းဆိုရင် targeted therapy ပဋိစီဝါဆေးတွေပေါ်လာပေါ့နော်။ဆိုရင်ဒီမကောင်းတဲ့ကန်ဆာဆေးတွေကိုပဲဟောကုမှာပေါ့နော်။ဆိုရင်ဒီကုသထုတ်နည်းရအများကြီးရှိတယ်။အဲ့ဒါအခါကျတော့လုံးဝပြောက်ကင်းအောင်ကုနေပါတယ်။ကုသရပြောက်ပင်ထားတဲ့အမျိုးမျိုးတွေအများကြီးပါတယ်။ညနာကင်ဆာပတ်တဲ
့အဖြစ်အများဆုံးသွေးကင်ဆာဟာမိန်းကလေးမှာဆိုရင်နှစ်နှစ်ဆက်တိုက်ယောက်ျားလေးမှာဆိုလို့ရှိရင်နှစ်နှစ်ခွဲ now set to a pubo dress shibare, to the kule say aloma don't ne lao jada bare, a dress amulu, a don't ne go mi bari say she let she kume solution, clearia, tomorrow nangama solution, kuna say yaga no lao jagin, I be at the nangama solution, la she say yaga no jaw, kuze yaga no lao jagin, I need to say shibare.
ကင်းစာယောဂါတွေကိုစောစောစစ်စစ်သိရှိအောင်ဖော်ထုတ်နိုင်တဲ့နည်းပညာတွေတဖြည်းဖြည်းတိုးတက်လာနေတာကြောင့်ရောဂါကင်းအောင်ကုသနိုင်တဲ့ကင်းစာယောဂါအရေးအတွက်ကလည်းများလာနေပါတယ်။ကျန်းမာရေးဘူးတုဒါတွေကိုမျက်ခြင်မပြတ်လေ့လာလိုက်စားပြီးကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ပေးတဲ့နယ်လို့ပြောပါတယ်။
တိန်ငေါကင်းစာကုသလို့ရတယ်ကင်းစာအမျိုးအစားတွေမှာပါကူပါပါတယ်။အခုကျမပြောရတဲ့ဟာဒီအကုန်လုံးကကင်းစာဖြစ်နိုင်ခြေမဟုတ်ဘူး။အကျိုးအဆင့်နေ။အကျိုးအဆင့်ကိုမိတယ်ဆိုရင်ပဲဒါတော်တော်ကန့်ကောင်းတာ။ တော်တော်ကောင်းကောင်းတို့ကျမတို့ကုလို့ရတယ်။ဥပမာကျမတို့သွားတဲ့ခရီးသွားတဲ့အခါမှာတွေ့တဲ့နေရာတွေတော့ရတော့ရတယ်မှာအကျိုးအဆင့်ကိုနည်းနည်းတွေ့ရင်တော့ကျမတို့ကကုသပေးလိုက်တယ်။နောက်သူလဲအဲ့ဒီအချိန်မှာသူသိသွားတယ်။အော်ငါ၃နှစ်တခါအမြဲစစ်နေရမှာပဲ။အဲ့ဒါဆိုသူကင်ဆာဖြစ်တဲ့အဆင့်ကိုမရောက်ဘူး။အကျိုးအဆင့်မှာတင်ကုသမယ်ဆိုရင်ကင်ဆာဖြစ်တဲ့အဆင့်ကိုလျှော့ချနိုင်မှာဖြ
ဆရာဝန်တွေညွှန်ကြားချက်အတိုင်းကိုစနစ်တကျမှန်မှန်ကန်ကန်လိုက်နာပြီးကုသဖို့ပါတယ်
အဓိကဆော့ဆော့လေးသိပြီးတဲ့အခါကျတော့တီတီမီမီကုဖို့ပဲလိုပါတယ်အဲ့ဒီအတွက်ကြောင့်မို့ဆော့ဆော့သိဖို့အတွက်ကိုကိုယ်ကလေးပါပဲဖြစ်ဖြစ်ဆရာဝန်တွေစိတ်ခန့်တွေကိုပြဖို့အတွက်ကိုတိုက်တွန်းပါတယ်ဆိုတော့အဓိကကျွန်တော်တို့ဆော့ဆော့သိရလို့ရှိရင်၁၀ရောက်ခုရင်၁၀ရောက်စလုံးပြောင်းနိုင်တဲ့ကလေးကင်ဆာတစ်ခုရှိပါတယ်အဲ့ဒါကလေးမျက်စိကင်ဆာလို့ခေါ်ပါတယ
်ကင်ဆာရောဂါတိုင်းကိုပျောက်ကင်းအောင်ကုသလို့မရပါဘူးမဲ့တချို့ကင်ဆာယောဂါတွေကတော့ယောဂအဆင့်နှိမ့်တဲ့အခြေအနေမှာကုသမှုခံယူနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသလို့ရတဲ့ကင်ဆာယောဂါတွေဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန့်စောပ
ါမြန်မာ့သတင်းအေဂျင်စီကဒေါက်တာတန့်စောသတင်းပေးပို့ခဲ့တာပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာဝိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးလို့လိပ်စာတက်ရေးသားနိုင်ပါတယ်ဒီကနေ့ည9:00 VOA အစီအစဉ်နဲ့ထုတ်လွှင့်တဲ့အခါမြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်သတင်းသုံးသပ်ချက်ထူးခြားဆန်းပြသတင်းတွေကိုလှိုင်းဒိုမီတာ24 25 32 58တို့ကနေဖမ်းယူနိုင်ပါခုတော့သတင်းအကြီးအကျယ်ကိုမတ်တန်ကင်ထိုက်ပြောပြမှာဖြစ်ပါတယ
်ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ဖြစ်တဲ့ပါရီသဘောတူညီချက်အပေါ်မှာလာမယ့်သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတည့်ရချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာပြောဆိုလိုက်ပါတယ်သမ္မတတာဝန်ယူတဲ့ပထမရပ်ပေါင်းတရားပြည့်အထိမ်းအမှတ်ဖြစ်နေမနေ့စနေနေ့ညနေခင်းပင်ဆယ်ဗေးနီးယားပြည်နယ်ဟဲရစ်စ်ဘတ်မှာပြုလုပ်တဲ့လူမှုစီဝေးပွဲမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်ပထမရပ်ပေါင်းတရားအတွင်းဆောင်ရွက်ခဲ့တာတွေကိုသမ္မတကပြောဆိုခဲ့ပြီးသိပ်ပြီးစိတ်လှုပ်ရှားပွေရနဲ့အလုပ်ဖြစ်ခဲ့တဲ့ကာလလို့လည်းပြောပါတယ်ကျောင်းမီသွေးတူဖော်ရေးလှုပ်သားတွေအလုပ်ပြန်လုပ်နိုင်တယ်တမ်းမင်းနဲ့အလူမီနီယံအလုပ်သမားတွေကိုအကာအကွယ်ပေးခဲ့ပြီးအလုပ်ကိုင်တွေဆုံးရှုံးစေတဲ့လှုပ်ထုံးလုံနည်းတွေကိုပယ်ဖျက်ပစ်ခဲ့တယ်လို့သမ္မတကပြောဆိုသွားပါတယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကိုဒေတာရင်းကမြောက်ကိုရီးယားရဲ့ချင်းချောက်မှုအပါအဝင်ကိစ္စရဲ့အတော်များများဆွေးနွေးဖို့အတွက်ဝါရှင်တန်ကိုလာရောက်ဖို့ဖိတ်ကြားပါတယ်။သမ္မတနှစ်ဦးစနေနေ့ကတယ်လီဖုန်းနဲ့စကားပြောခဲ့ကြပြီးတဲ့နောက်အင်ဗျူရောကထုတ်ပြန်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားရဲ့ချင်းချောက်မှုအပါအဝင်ဒေတာရင်းလုံခြုံရေးနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ရဲ့စိုးရိမ်မှုတွေကိုခေါင်းဆောင်နှစ်ဦးပုံမှန်လင်းလင်းဆွေးနွေးခဲ့ကြတယ်လို့ပြောဆိုထားပါတယ်။အင်ဗျူရောသတင်းတောင်များအသင်းရဲ့နှစ်ပတ်လည်ညစာစာပွဲကိုအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်မှာမနေ့စနေနေ့ကကျင်းပခဲ့တာမှာတော့1980ပြည်လူနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့အမေရိကန်သမ္မတတယောက်ဖို့ပြက်ကွက်ခဲ့ပါတယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Justin Twix ဖြစ်ပါတယ် VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိလိုင်းနိုမီတာ16.25တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington.